ဒုတိယကမ္ဘာစစ်အတွင်းကြာဆုံးပျောက်ဆုံးခဲ့တာတဲ့အမေရိကန်စစ်မှုထမ်းတွေရဲ့ကျဉ်ကျံရုပ်လောင်းတွေလို့ယူဆရတဲ့ရုပ်ကျွင်းတွေကိုတော့မြန်မာနိုင်ငံကအမေရိကန်ကိုလွှဲပြောင်းပေးရခဲ့ပါပြီ။စကိုင်းတိုင်းအတွင်းကရှာဖွေတွေ့ရှိခဲ့တဲ့ဒီရုပ်ကျွင်းတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်တင်ဆောင်လာပြီးဖြစ်ပြီးဘယ်သူတွေဖြစ်တယ်လဲဆိုတာကိုဓာတ်ခွဲစမ်းသပ်သွားမှဖြစ်တယ်လို့လည်းအမေရိကန်ဘက်ကပြောပါတယ်။မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။ဒုတိယကမ္ဘာစစ်အတွင်းပျောက်ဆုံးခဲ့တဲ့အမေရိကန်စစ်မှုထမ်းတွေရဲ့ကျဉ်ကျံရုပ်အလောင်းတွေဆိုယူဆရတဲ့ရုပ်ကျဉ်တွေကိုအင်တာနက်မှာမြန်မာနိုင်ငံကအမေရိကန်ကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်တုံးပန်းနဲ့ပျောက်ဆုံးစစ်သည်ရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPAA ရဲ့အစီအစဉ်နဲ့သခိုင်းတိုင်းဆလင်းကြီးဒေသတဝက်ကနေဒီရုပ်ကျဉ်တွေကိုရှာဖွေတွေ့ရှိခဲ့တာပါ။အင်တာနက်မှာအမေရိကန်ကိုတည်ဆောင်လာပြီးဖြစ်တဲ့ဒီရုပ်ကျဉ်တွေကိုတော့ဘသူတွေဖြစ်တယ်လဲဆိုတာကိုသုံးသပ်ဆန်းစစ်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနစစ်တုံးပန်းနဲ့ပျောက်ဆုံးစစ်သည်ရှာဖွေရေးမှတ်တမ်းတင်ရေးအေဂျင်စီ DPAA ရဲ့ဟာဝိုင်ကဓာတ်ခွဲခန်းမှာစမ်းသပ်မှာဖြစ်ပါတယ်။မန္တလေးမှာပြုလုပ်တဲ့ရုပ်ကျဉ်တွေလွှဲပြောင်းတဲ့အခမ်းအနားမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယေကအခုလိုပြောပါတယ
်။ On this day we reaffirm our enduring commitment.
To achieve the fullest possible accounting for all of our men and women who have been killed. ချင်းသားတွေနဲ့စစ်တွင်းပြဆုံးခဲ့ရတဲ့မျိုးသားတွေမျိုးသမီးတွေအားလုံးအတွက်ရှာဖွေရေးကိုတက်နိုင်တော့အဆောင်ကုန်ဆောင်ရွက်သွားမယ်ကျွန်တော်တို့ရဲ့ခိုင်မာတဲ့တန်တိတ်ထံကိုဒီကနေ့မှာထပ်ပြီးတော့တည်ပြလိုက်ပါတယ်ပြောင်စုမြန်မာနိုင်ငံကနေဒီရုပ်ကျွင်းတွေကိုလက်ခံပြီးမိမျိုးကိုပြန်လည်တည်ဆောင်မှာပါသူတို့ကိုပြန်ပြီးတည်ဆောင်သွားနိုင်လာကြောင့်ကြာဆုံးခဲ့ကြရတဲ့မိသားစုတွေကလာရှိခံစားခဲ့ရတဲ့စိတ်ဝင်စားတွေကိုတက်တာသွားစေလိမ့်မယ်လို့လည်းပြောလိုက်ပါတယ်
အခုရှာဖွေတွေ့ရှိထားတဲ့ရုပ်ကျွင်းတွေကတော့1944ခုနှစ်ဖေဖော်ဝါရီလကအမေရိကန်တပ်ဖွဲ့ဝင်5ဦးလိုက်ပါလာတဲ့ B-25G လေယာဉ်ပျက်ကျမှုနဲ့ပတ်သက်မယ်လို့လည်းယုံကြည်ထားကြပါတယ်1946ခုနှစ်မှာလေယာဉ်ဖြင့်တည်ရှိတဲ့နေရာကိုစုံစမ်းစစ်ဆေးနိုင်ခဲ့ပြီးမယ်လေရုပ်အလောင်းတွေကိုတော့ရှာမတွေ့ခဲ့သေးတာပါရှာဖွေဆိုင်ရာကျဉ်ကျဉ်သူဒေါက်တာမေဂန်တိုမာစီတာကော့စကရစ်ဟန်နန်ဒက်ကအခုလိုပြောပါတယ
် Well, historical information and records from the time of the lost incident indicate that this cargo
တမိုင်းဆိုင်ရာအထောက်အထားတွေမှတ်တမ်းတွေအရပို့ဆောင်ရေးလေယာဉ်ကအဲ့ဒီချိန်ကဒီဒေတာမှာပြတ်ကျခဲ့ရတယ်ဆိုတာကိုပြတ်သားနေပါတယ်ပို့ဆောင်ရေးလေယာဉ်ဘယ်မှာပြတ်ကျခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးအချက်အလက်တွေရရှိဖို့အတွက်ဒေတာကန်တွေမျက်မြင်တက်တွေတွေနဲ့စုံစမ်းရေးအဖွဲ့ကတွားပြီးတွေ့ဆုံမေးမြန်းခဲ့တာတွေရှိတယ်လို့တမိုင်းအထောက်အထားအချက်အလက်တွေရှိထားပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်အတွင်းအမေရိကန်12,000ကျော်ပျောက်ဆုံးနေတာဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းအမေရိကန်စစ်မှုထမ်း632ဦးတို့မြန်မာနိုင်ငံမှာပျောက်ဆုံးခဲ့ပြီးအများစုကလေဓာတ်ကဖြစ်တယ်လို့လည်းအမေရိကန်ဆိုရရဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်တုံးပန်းနဲ့ပျောက်ဆုံးစစ်သည်ရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPAA ကမြန်မာနိုင်ငံတွင်ပျောက်ဆုံးခဲ့တဲ့စစ်သည်တွေကို2003-2004ခုနှစ်မှာရှာဖွေခဲ့ခြင်းကတော့လေးတပ်တပ်ဖွဲ့ဝင်5ဦးရဲ့ရုပ်ကျဉ်တွေကိုတွေ့ရှိခဲ့ပြီး2010ခုနှစ်မှာအမေရိကန်ပြည်ထောင်စုကအာလင်တန်အမျိုးသားစစ်တင်ချိန်မှာမြှုပ်နှံခဲ့ပါတယ်။1944ခုနှစ်ကဂျပန်ကိုပြစ်ချခဲ့ပုံရတဲ့အမေရိကန် C-47 စစ်လေယာဉ်ကကချင်ပြည်နယ်မြောက်ပိုင်းမှာပြစ်ချခဲ့တာဖြစ်ပြီးအမေရိကန်စစ်သည်တွေကြောက်ဆုံးခဲ့တာပါဒီနောက်မှာတော့မြန်မာနိုင်ငံတွင်ကြောက်ဆုံးစစ်သည်ရှာဖွေမှုရပ်ဆိုင်သွားပြီး2012ခုနှစ်အမေရိကန်နိုင်ငံဆိုင်ဝန်ကြီးဟီလာရီကလင်တန်ရဲ့တမိုင်းဝင်မြန်မာနိုင်ငံခီးစဉ်အတွင်းကြောက်ဆုံးစစ်သည်တွေပြန်လည်ရှာဖွေရေးကိုတောင်းဆိုခဲ့တာပါအဲ့ဒီနောက်2013ခုနှစ်မှာအမေရိကန်ကာကွယ်ရေးဝန်ကြီးဌာနစစ်တုံးပန်းနဲ့ကြောက်ဆုံးစစ်သည်ရှာဖွေမှတ်တမ်းတင်ရေးအေဂျင်စီရဲ့အစီအစဉ်နဲ့မြန်မာနိုင်ငံတွင်းမှာကြောက်ဆုံးခဲ့ရတဲ့အမေရိကန်စစ်သည်တွေကိုဆက်ပြီးတော့ရှာဖွေနေတာဖြစ်ပါလိမ့်ရှင်